မြေပုံမြို့နယ်ကန်တောင်ကြီးမြို့မှဈေးမှာဒီနေ့မနေ့ပိုင်းလှုပ်ကြံတပ်ဖြတ်ခံထားရတဲ့လူတွေလောင်းနှလောင်းတွေ့ရှိခဲ့ပေမဲ့လည်းတရခန်းကိုမဖော်ထုတ်နိုင်သေးဘူးလို့မြေပုံမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်ဒီနေ့မနေ့ပဲတင်ရပေါ့နော်ဒီနေ့ရောက်ပေါ့နော်ခြေရဒီမောင်လုံးနဲ့ဒီရောက်ကတစ်ခါရတယ်အဲ့ဒီမှာဖြစ်တာမဟုတ်ဘူးညဒီနေ့မှာဖြစ်ပြီးတော့အဲ့ဒီဒီလမ်းခွာဆုံးပေါ့အဲ့ဒီမှာလာပြီးတော့ကောင်းဖြတ်ပြီးတော့ပါလေတော့အဲ့ဒီမှာအပြည့်အဝရဲ့ပြီးတော့ဒါတစ်ခါရရကလည်းတုံ့ပြန်လို့မရဘူးဒီမှုစီခင်းမဖွင့်တာအဲ့လိုဖြစ်ရင်မျိုးကစလုံးမျိုးမှာအခုရှင်ခဏယောက်တူတူရှိပြီပေါ့နော်ဒါပေမဲ့တယောက်မှောက်ကိုလက်ပေါ်ကိုတစ်ဆန်ရကရှားပြီးတော့ဟိုပေါ်ထုတ်နေတာမရှိဘူးပေါ့နော်အခုဖြစ်ချင်လာဆိုရင်ဒီဘက်ကလည်းအထူးရန်တုံ့ပြန်နေကြပေါ့
2018နဲ့2019ခုနှစ်အတွင်းမြေပုံမြို့နယ်အတွင်းမှာအခုလိုလက်တက်မပေါ်ပဲလှုပ်ကြံခံရလို့ဒေသုံသူ9ဦးရှိပြီလို့ဥဖေတန်းကပြောပါတယ်လှုပ်ကြံတပ်ဖြတ်ခံရသူနှူးကတော့ကန်ဆောင်ကြီးမြို့ကဥညင်ကြီးထွေးနဲ့အမ်းမြို့နယ်တဲကန်ထောင်ကျေးရွာသားဥမောင်လုံးတို့ဖြစ်ကြပါတယ်ဒီလှုပ်ကြံမှုဟာရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ယူဆကြောင်းအနောက်ပိုင်းတိုင်းစစ်သည်နာချုပ်ဘူမူကြီးဝင်းစောဦးကနေစွပ်စွဲထားပါတယ
်ညမှာတော့ကန်ထောင်ကြီးပေါ့နော်ဘာမှပြင်းမရှိရဲ့အော်ရခိုင်တယောက်ကိုတော့ဟုတ်လားပတ်သွားတယ်ပြောတယ်နော်ကောင်းဖြစ်စီပတ်သွားတယ်အဲကတော့လိုက်ဆောင်ကားဘယ်ကောင်ပတ်သွားရလဲအေးလက်ချက်ပဲဖြစ်ပုံများပဲသူတို့အမိန်အာကန်လားလို့နော်သူတို့ရဲ့လက်ရက်တွေကိုမထောက်ခံတဲ့ကောင်တွေလိုက်တတ်နေတာရှိရဲ့အေးကနော်
တမတော်ရဲ့ဆွဆွဲချက်ပေါ်အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့၎င်းတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆူခဲ့တယ်လို့မြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ကြောင်းပြန်လည်ဆွဆွဲပါတယ
်ကျွန်တော်တို့လည်းလုံးဝပတ်သက်မှုမရှိဘူးဗျမြို့ပေါ်ကနေကြည့်တော့အခုလိုမျိုးဒီလက်ချက်ချက်ပေါ်ချမှုခေါင်းဆောင်တဲ့အနေအထားမျိုးဖြစ်တယ်ဆိုတဲ့ဥစ္စာနော်အဲ့ဒီမှာအုပ်ချုပ်ရေးတာဝန်ယူထားတဲ့အခွင့်အရေးတွေရဲ့တာဝန်ပတ်သက်မှုမရှိသေးနဲ့ဒါဘယ်လိုမှဟိုမဖြစ်နိုင်တဲ့ကိစ္စဗျဒီလိုတတ်တဲ့ပုံစံမျိုးဆိုတော့အရင်ဒီကြောင်ခဲ့တဲ့2000ကရန်ချောင်းတိုက်ပွဲကလာတဲ့ညလေးရဲ့ဟိုလော့မတောင်မှတိုက်ပွဲတွေကလာတဲ့ညလေးရဲ့ကိုသေးမှပြည့်တဲ့အရာတော်တွေဒီမှာစတက်လာနေပြီးတော့ဖန်စီပြီးတော့မှကျဲဆဲဆဲဒီတိုက်ပွဲကြီးတွေတားခဲ့တဲ့မှတ်တမ်းတွေတော့ရှိကြ။အခုတန်းတောင်းကြီးတော့ဖြစ်တဲ့ဥစ္စာကဒီမှာစစ်တပ်ကလောက်တာအလုံးဝဖြစ်နိုင်တဲ့ကျွန်တော်တို့အဲ့လိုပဲမှတ်ရှုပ်ပြုချင်တာရှိတယ်ဗျ
။မြေပုံမြို့နယ်တွင်းမှာဒေလိုတပ်ဖြတ်ခံရတာများလာနေတာကြောင့်ဒေသခံတွေစိုးရိမ်စိတ်တွေမြင့်တက်လာနေတယ်လို့တပ်ဆိုင်ရာအာဏာပိုင်တွေကလည်းလက်သက်အမှန်ကိုဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး။